မြန်မာနိုင်ငံရခိုင်တန်ရိုးတန်းသားကနေရွေးရှားတိုက်ခတ်ခဲ့တဲ့မိုရာဆိုင်ကလုန်းမုန်တိုင်းကြောင့်ရခိုင်ပြည်နယ်စစ်တွေးမြို့နယ်မြို့တချို့မှာထိခိုက်ပျက်စီးမှုတွေရှိခဲ့ပါတယ်။မုန်တိုင်းကြောင့်အသေးပြောက်ရှိတယ်လို့အခုချိန်ထိမကြားရသေးပေမဲ့စစ်တွေးမြို့အပြင်ဘူးသီးတောင်မောင်တော်ရသေးတောင်မင်းပြမြေပုံပေါက်တော်ပုံနာကျွန်းစတဲ့မြို့တွေမှာလည်းအင်ခေါမှုတွေလန်ထွက်တဲ့ရင်တွေပြိုကျပျက်စီးစစ်တွေးမြို့ကျိုးကျခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှာတော့ရိုဟင်ဂျာဒုက္ခသည်စခန်းတွေရှိတဲ့ကောက်ဆက်စ်ဘဇားခရိုင်မှာတော်တော်လေးပျက်စီးဆုံးရှုံးခဲ့တာကြောင့်ဒုက္ခသည်တွေအတွက်အခုကြီးအလွန်မင်းလိုအပ်နေတယ်လို့ကုလသမဂ္ဂကပြောခဲ့ပါတယ်။အပြည့်စုံကိုမဆုမြတ်မောင်ကဆက်ပြီးပြောပြပါမယ်ရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံရှေ့ဘက်ကမ်းခြေကိုစစ်တကောင်မျိုးရဲ့မြောက်ဘက်ကနေဝင်ရောက်တိုက်ခတ်ခဲ့တဲ့မိုရာဆိုက်ကလုန်းမုန်တိုင်းကြောင့်မြန်မာနိုင်ငံရခိုင်ပြည်နယ်စစ်တွေမျိုးနဲ့အပြုတ်တချို့မှာထိခိုက်ပျက်စီးမှုတွေရှိခဲ့ပါတယ်။တနင်္လာနေ့ညပိုင်းကစလို့အင်္ဂါနေ့မနက်ပိုင်းအထိတိုက်ခတ်ခဲ့တဲ့မုန်တိုင်းကြောင့်စစ်တွေမျိုးမှာအပြက်စီးတွေရှိခဲ့တာကိုမြို့ဖွံ့ဖြိုးတိုးတက်ရေးပရဟိတလုပ်နေသူတယောက်ဖြစ်တဲ့ကိုစောစောထွန်းကအခုလိုပြောပြပါတယ်
။တနင်္လာနေ့ည9:00ခွဲကနေပြီးတော့မှအင်္ဂါနေ့မနက်9:00လောက်ထိပေါ့နော်။တညာလုံးတိုက်တယ်ခင်ဗျာ။သူစားရစ်တစ်ခုကဒီတစ်ခါမုံတိုင်းကတော့တနည်းပါအချင်းဆော်လိုက်ဒီတစ်မတစ်ခါအချင်းယူပြီးတော့မှဦးတိုင်းလာဆောင်လိုက်အဲ့လိုမျိုးပေါ့ဟိုတိုက်တာပေါ့နော်လေကျောင်းတွေနဲ့တင်းပြီးတော့မှဒီလေတင်းရတဲ့ဒရက်ထီးတွေနေရာတွေပေါ့နော်အဲ့လိုနေရာတွေမှာဆိုလို့ရှိရင်တော့ဒီအဲဆိုင်မှာဆော်ရတဲ့အစာအုပ်တွေမှာတော့မှအမိုးတွေလည်းထားရှိပြီခင်ဗျဆပင်းကျောင်းတွေနဲ့ပြီးတော့မှဒီအစွက်ရုံးအစာအုပ်တွေအဲ့လိုမျိုးတွေကြတာပါခင်ဗျအဲမျိုးစီဘုံဖက်ကနေပြီးတော့မှဒီကွေမရှိတဲ့နေရာတွေမှာတော့တင်းနေတော်တွေရောပြည့်စုံကြတယ်ခင်ဗျ
မြောက်ဦးခရိုင်မြောက်ဦးမြို့နယ်ထဲမှာလည်းဘုံကြီးကျောင်း၅ကျောင်းဌာနဆိုင်ရာအဆောက်အဦ၄လုံးစာတင်ကျောင်းဆောင်၅ဆောင်နဲ့လူနေအလုံး20ပျက်စီးခဲ့တယ်လို့တရိတ်ဆန်တွေတည်ဆုံးခဲ့တယ်လို့အစိုးရကသတင်းထုတ်ပြန်ပါတယ်အခုလိုရခိုင်ပြည်နယ်ထဲမှာရှိတဲ့တခြားမြို့တွေရဲ့အပျက်စီးတွေကိုလည်းစစ်တွေမြို့ကကိုစောစောထွန်းကပြောပြပါတယ
်မင်းပြတော့မြေပုံပေါတော်လည်းရသေးတော့ဘောနော်အဲ့မှာမှကျွန်တော်မြန်မာစာချမိတာကတော့ဒီတိတော့မှာပူပူရောများတွေတော့ကြားရခင်ဗျာဘုဒ္ဓမောင်တော်လေးပဲဟိုတိကျမှုလေးရှိခဲ့တယ်ပေါ့နော်တိကျမှုဆိုတာအစာအုပ်ပစ္စည်းတွေကြတာပါဒါပေမဲ့တခုရှိတာကဒီပေါတော်တို့ရေတောင်ဖက်တွေမှာကျတော့မုန်တိုင်းဝင်ပြီးတဲ့နောက်ပိုင်းမှာဒီဖုန်းလိုက်တွေပြည့်တဲ့အခါကျတော့တချို့တင်းရှဲတွေမရရှိတာနဲ့ဒါကြောင့်လည်းပဲချော့ဖြစ်နေပေါ့နော
်မုန်တိုင်းကြောင့်ပျက်စီးဆုံးရှုံးမှုတွေနဲ့ကုညီကယ်ဆယ်ရေးလုပ်ငန်းတွေအတွက်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်내နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးဒီကနေ့စစ်တွေမြို့ကိုတွားရောက်မယ်လို့သိရပါတယ်လောလောဆယ်စစ်တွေမျိုးမှာလုံနေတဲ့ကယ်ဆယ်ရေးအခြေအနေကရောဘယ်လိုရှိပါသလဲ
။လောလောဆယ်မှာတော့ဒီအစိုးရအဖွဲ့အစည်းတွေနဲ့ဒီတခြားနေတွေကတော့ရှင်းလင်းမှုတွေလုပ်ကြတယ်နောက်ပြီးတော့မှဒီပြည်ပြည်ချင်းချင်းတွေတော့ကောက်ပါတယ်ဒါမျိုးတွေတော့လုပ်တာကြားရခင်ဗျာ
။အိမ်ခေါမိုးတွေပါတယ်လန်သွားရတဲ့အိမ်တွေပြိုသွားရဆိုအဲ့ဒီဒုက္ခတွေကအခုလောလောဆယ်ဘယ်မှာသူတို့အနေနဲ့ရှင
်း။လက်ပါပြင်လာတော့နင်းစရာပေါ့နော်နင်းစရာမိသားစုတွေအင်္ဂလိပ်နေစီမှာပဲခုနေရတယ်ခင်ဗျာ။နောက်ပြီးတော့မှဒီမုံတိုင်းကတရားလုံးပေါ့နော်မင်းအဲခုနကြီးတော့အထီကိုတိုက်ခဲ့ပြီးတော့မှဟိုနောက်ပိုင်းမှာမိုးဝါဒီနေနေပါတော့တယ်အဲလေတိုင်းလုံးဝလေးခြေထားခြေတော့သူတို့ကတို့ပဲနေရမိကစုတွေစီမှာပဲပုံနေရတယ်ခင်ဗျ
ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့မြောက်အရှေ့မြောက်ဘက်ကိုဆက်ပြီးရွေးရှားသွားနေတဲ့မိုရာဟာကုန်းတွင်းမုန်တိုင်းရဲ့အဖြစ်နဲ့တဖြည်းဖြည်းအားလျော့သွားလိမ့်မယ်လို့မိုးလေဝသနဲ့ဇလားဗေဒဌာနကခန့်မှန်းချက်ထုတ်ပြန်ထားပါတယ်မိုရာမုန်တိုင်းအကျဉ်းချံအဖြစ်နဲ့ရခိုင်ပြည်နယ်မြောက်ပိုင်းချင်းပြည်နယ်နဲ့စကိုင်းတိုင်းတို့မှာဒီတိုက်ခတ်မှုနဲ့နေရာအနှံ့မိုးရွာသွန်းမှုတွေဆက်ရှိနိုင်တယ်လို့မိုးလေဝသကြွမ်းကျင်တွေကခန့်မှန်းထားပါတယ်။ချင်းပြည်နယ်ဟာခါဘက်မှာတော့မိုးအဆက်မပြတ်ရွာသွန်းမှုတွေကြောင့်မြေပြိုကျမှုတွေရှိခဲ့တယ်လို့လည်းသိရပါတယ်။မိုးရွာမုန်တိုင်းတံကြောင့်မြန်မာနိုင်ငံထဲမှာလူအသေးအပြောက်ရှိတယ်လို့လောလောဆယ်မကြားရသေးပါဘူး။ဒါပေမဲ့အိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှာတော့6ရောက်ထက်မင်းနဲ့တည်ဆုံးခဲ့တယ်လို့သတင်းတွေကဖော်ပြကြပါတယ်။မုန်တိုင်းဝင်မလာခင်ဘင်္ဂလားဒေ့ရှ်နိုင်ငံအရှေ့ဘက်ကယူရန်ဒေသမှာနေထိုင်သူသိမ်းရဲ့ချီကိုတာဝန်ရှိသူတွေကဘေးကင်းရာပြောင်းရွှေ့ပေးခဲ့ပါတယ်။ရိုဟင်ဂျာဒုက္ခသည်စခန်းတွေရှိတဲ့ Cox's Bazar ခရိုင်ဘက်ကိုမုန်တိုင်းဝင်ခဲ့တဲ့အတွက်ဒုက္ခသည်စခန်းနှစ်ခုကယာယီကျဲအိမ်တပေါင်းလောက်ပျက်စီးသွားတယ်လို့ Reuters သတင်းနဲ့မှဖော်ပြထားပါတယ်။မုန်တိုင်းထံခံရတဲ့ဒုက္ခသည်တွေအရေးဆိုးရိမ်နေလို့နိုင်ငံတကာစစ်ချေနီနဲ့လာချန်နီအဖွဲ့ IFRC တာဝန်ရှိသူ Matthew Cochrane ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့သတင်းစာရှင်းလင်းပွဲမှာအခုလိုပြောကြားခဲ့ပါတယ
် We don't know what the impact has been but we're very very worried about what the impact will have been I've had some anecdotes
ဘယ်နိုင်ငံဘလောက်ခံရတယ်ဆိုတာမသိရသေးပေမဲ့ဒုက္ခရောက်နိုင်တဲ့အခြေအနေအတိုင်းဒါကြောင့် IFRC ကတိတ်ကိုစိတ်ပူပါတယ်သူတို့ခေလုံတဲ့နေရာတွေအားလုံးပျက်စီးသွားတယ်ဆိုတဲ့အတိမပြုတ်နိုင်သေးတဲ့သတင်းတချို့ရပါတယ်ဒုက္ခသည်စခန်းနေပတ်လည်မှာနေထိုင်ကြသူတွေကအတော်လေးဆိုးရတဲ့အခြေအနေကြုံတဲ့ဒုက္ခသည်တချို့ဒေးလွတ်အောင်ကူညီပေးခဲ့ကြပါတယ်ထိခိုက်ပျက်စီးမှုအတိုင်းအတာဘယ်လောက်ရှိသလဲဆိုတာတုံ့တက်ဖို့အဖွဲ့တစ်ခုတွားနေပါပြီ ရောက်ကောင်းလဲရောက်နေတော့ပါပြီ။ဒါပေမဲ့ဆက်တွေ့ရေးခက်ခဲနေလို့မသိရသေးပါဘူး။မြန်မာဘက်ကထွက်ပြေးခဲ့ကြရသူတွေအနေနဲ့သူတို့ဘာသာရပ်တည်နိုင်ဖို့အခြေအနေမရှိသလောက်ဖြစ်ပါလေ။လာကြမ်းဒီအဖွဲ့ UNHCR နဲ့ဒေသခံအဖွဲ့တွေကအတတ်နိုင်ဆုံးကူညီထောက်ပံ့မှုတွေလုပ်ပေးနေပေမဲ့အခုချိန်မှာတော့ဘယ်တော့မှမနဲ့မတူတဲ့အကူအညီတွေလိုအပ်နေပါလေ။
တေဗီလင်ကနိုင်ငံမှာတော့မိုရာဆိုက်ကလုန်းမုန်တိုင်းကြောင့်တေဆုံးသူ180လောက်ရှိတယ်လို့အစိုးရကပြောပါတယ်။ဘင်္ဂလားဒေ့ရှ်ကိုတိုက်ခတ်ခဲ့ပြီးအရှေ့မြောက်ဘက်ကိုဆက်၍သွားနေတဲ့မိုရာမုန်တိုင်းဟာအားလျော်သွားတဲ့အတွက်အိန္ဒိယနိုင်ငံအရှေ့မြောက်ဘက်မှာသိပ်ပြီးထိခိုက်မှုရှိနိုင်မှာမဟုတ်ဘူးလို့အာတန်ပြည်နယ်ကသဘာဝဘေးလံစီမံခန့်ခွဲရေးတာဝန်ရှိသူကအင်္ဂါနေ့ကပြောကြားခဲ့ပါတယ်ရှင်။
မဆုမြတ်မွန်ပြောပြသွားတာပါရှင်။